ထိုင်းပြည်ကအရင်ဝန်ကြီးချုပ်ဟွန်တက်ဆင်ရှနာဝါအပေါ်ချမှတ်ထားတဲ့ပြစ်ဒဏ်၈နှစ်ကနေတစ်နှစ်အထိလျှော့ချပေးလိုက်ကြောင်းဒီကနေ့စက်တင်ဘာ၁ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့တော်ဝင်ပြန်တမ်းမှာဖော်ပြထားပါတယ်။ဘီလီယန်လာတထေးကြီးဟောင်းတက်ဆင်ကဘရင်မင်းမြတ်ထံမှာပြစ်ဒဏ်နဲ့လူချင်းချမ်းသာဝင်ပေးဖို့အတနာခံစားတင်ပြီးတရက်အကြာမှာအခုလိုကြေညာချက်ထွက်လာတာပါ။တက်ဆင်ဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်နေတဲ့ကာလအတွင်းအာဏာအလွဲသုံးစားလုပ်တာနဲ့အကျင့်ပြတ်ချဆမှုတွေကျွလွန်ခဲ့တဲ့ဆိုတဲ့ဆူဆူချက်တွေနဲ့ဆွဲချက်တင်ခံထားရတဲ့အမှုတွေကိုရင်မဆိုင်လိုတာကြောင့်သူ့သဘောနဲ့သူပြည်ပမှာ15နှစ်လောက်တိမ်းရှောင်နေခဲ့ရကပြီးခဲ့တဲ့သတင်းပတ်အတွင်းအသက်84နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်အောင်တက်ဆင်ဟာထိုင်းနိုင်ငံကိုပြန်လာခဲ့တာဖြစ်ပါတယ်။သူဟာကိုပိုင်ချက်လျင်းနဲ့ပြန်လာခဲ့ပြီးခီးရောက်မဆိုင်မှာပဲသူ့မျက်ကွယ်မှာချထားတဲ့ပြည်တံ၈နှစ်ကိုကြာခံဖို့အတွက်အချင်းထောင်ကိုပို့ခံခဲ့ရပါတယ်။ထောင်ကိုရောက်တဲ့ပထမညမှာရင်ဘတ်အောင်နာတွေးတိုးတာတွေဖြစ်ခဲ့တယ်ဆိုပြီးရဲစေးရုံကိုပို့ပေးခဲ့ရပါတယ်မနေ့ကြာတာပရိနေကတော့သူ့ပြစ်မှုတွေကိုလူချင်းချမ်းသာကွန်ပေးဖို့ဘရင်ထာမအတနာခံစားတင်ခဲ့ပါတယ်ခင်ဗျာ